့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
် VOA မြန်မာပိုင်းကဆက်လက်တင်ပြနေပါတယ်။ COVID ကာယရောဂါအကန့်အသတ်တွေကြောင့်ပုံမှန်ထုတ်လွှင့်နေကြဒဲရီလိုက်အစီအစဉ်နေရာမှာစနေညစနေဝိုင်းနဲ့အစာထူးတင်ဆက်ထားပါတယ်။လာမယ့်ရှစ်သတင်းပတ်ထဲမှာကျင်းပမယ့်အချိန်တော်ကြာကိုရက်ဆိုင်ထားရတဲ့27ရာစုပင်လုံညီလာခံဒီဘလောက်ထိမျှော်လင့်နိုင်မလဲဆိုတဲ့ညီနေရေးလုပ်ငန်းစဉ်သုံးသက်ဆွေးနွေးကြမယ့်စကားဝိုင်းဖြစ်ပါတယ်။မြမအေးလီလာသူဥမမောင်ဆိုးနဲ့ပျော်စု Institute ကသူတည်တည်ဆိုင်းထွန်းအောင်လင်းတို့နဲ့ပင်ဆိုင်ဆွေးနွေးထားကြတာပါ။ကျွန်တော်တားညူပါ။လာမယ့်ဒီညဉ့်ရက်စနေပွဲတွေနဲ့ပတ်သက်လို့ရလက်အလားလာတွေကိုရင်းဆုံးမေးချင်ပါလေ။ဒီလက်ရှိတိုက်ပွဲတွေဖြစ်ပြိပခါတွေရှိနေတဲ့အေးအေးရခိုင်လက်နက်ကိုင်ဖွဲ့ကတော့ဒီစနေပွဲတက်ဖို့အတွက်မဖိတ်ထားပါဘူး။နောက်တစ်ချိန်ထဲမှာပဲမြောက်ပိုင်းဖွဲ့တွေဖြစ်တဲ့ဒီကချင်တို့ဝါတို့ကလည်းညီလာခံကိုမတက်ဘူးလို့သိရပါတယ်။ဒီတော့ဒီစနေပွဲကအလုပ်ရောဖြစ်ပါမလား?ဥမောင်စိုးအမြင်ရင်းဆုံးသိချင်ပါလေ
။လောလောဆယ်ဒီတစ်ခေါက်လုံးမဲ့စတုဒ္ဓကျေ27ရာစုပင်လုံးလို့ပြောတယ်။ဒီတော်စုညီရဲ့ညီလာခံပြောပါလား။ဒါဒီကျွန်တော် NLD အစိုးရလက်ထက်မှာနောက်ဆုံးလုပ်တဲ့ညီလာခံဖြစ်ပါလိမ့်မယ်ပထမတစ်ချက်ရပြောမှဆိုလို့ရှိမှာဗျာသူတို့က2019အကုန်မှာညီရဲညီလာခံပြန်စဖို့လုပ်ကြတာပေါ့သူတို့ညွန်မထားတာနောက်ဆုံးသွားတယ်လို့ပြောလို့ရပါတယ်တစ်ဖက်ကပြောမှဆိုရင်လည်းပဲကိုဗစ်ကာလတည်းမှာမဖြစ်မနေလုပ်ရတဲ့ညီလာခံလို့ပြောလို့ရပါတယ်ဘာဖြစ်လို့လဲဆိုတော့ NLD အစိုးရတက်တန်းမကုန်ခင်မှာညီလာခံတစ်ခုမဖြစ်မနေလုပ်ရတဲ့သဘောလို့တော့ညီမ
တကယ်တမ်းအလုံးစစ်သည်ဖြစ်ပြီးတော့လုံနိုင်တဲ့အချိန်ဒီပုံမှန်ပူတည်ပြီးတော့ကျင်းပါလားမဖြစ်ဖြစ်အောင်တွန်းလှုပ်တာလားကိုစိုင်းထွန်းလွင်ရဲ့အမြင်သိကြပါလေ
ဒီအပြစ်ရပ်ပြီးတာတိုင်းရင်းသားလက်နက်ကိုင်တွေဖို့ရလဲဘာပဲပြောပြောပါဗျာတစုံတရာဟိုတအားကြီးမတိုးတက်ရင်တော့မှဟိုဒီဟာတွေလှုပ်ခြင်းအပြည့်တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုကိုပြန်တည်ဆောက်နိုင်မယ်တချို့အရွေလေးတွေနေလည်းပါပါတွန်းနိုင်မယ်ဆိုတော့အနေအထားမျိုးလောက်ပဲရှိတယ်ဗောမနေ့က GICN တို့ဘာလို့ပြီးသွားတဲ့ရလက်တွေရကြည့်ရင်တော့တအားကြီးတော့မျောလင်းစရာမရှိဘူးလို့ကြိုပြီးတော့ခံမှန်းလို့ရတဲ့အခြေအနေမျိုးတော့ဖြစ်တယ်ပေါ့နော်။ဟိုတဘောတူညီချက်ရလာတချို့တော့ထွက်နိုင်တယ်။ဒါပေမဲ့အပြောင်းလဲတွေဖြစ်လာတဲ့အခြေအနေမျိုးထိမရောက်နိုင်ဘူးလို့တော့ပြောရမှာပေါ့။နောက်တစ်ခုကဟိုတစိမ့်တစ်ပိုင်းပဲသွားနေတဲ့ငြိမ်းချမ်းရေးဖြစ်စဉ်ကဟိုမြန်မာပြည်မှာတိုင်းရင်းသားလက်နက်ကိုင်20ဖွဲ့ရှိတယ်ဆိုဒီ10ဖွဲ့လောက်နဲ့ပဲသွားနေတဲ့ငြိမ်းချမ်းရေးဖြစ်စဉ်ကဒီဒရွတ်တိုက်ဆွဲတဲ့ပုံစံမျိုးလေးတချို့ကိုလည်းဟိုဆက်ပြီးတွေ့နေရတဲ့တဘောလို့ပဲကျွန်တော်တို့ကတော့မြင်ပါတယ်ဗ
ျတကယ်တမ်းမြန်မာအစိုးရနဲ့လက်ရှိမြန်မာအာဏာပိုင်တွေနဲ့မြန်မာစစ်တပ်မြန်မာအစိုးရတွေနဲ့ထိတ်တိုက်ဖြစ်နေတဲ့အဖွဲ့အစည်းတွေထူးထူးဆိုရင် EAO လို့အဖွဲ့အစည်းမျိုးတွေနောက်တစ်ခုကဟူပါမာဆိုရှင်လဲရှမ်းမြောက်ကိုကန့်ကချင်းဒီလိုအဖွဲ့အစည်းတွေမပါဘဲနဲ့တကယ်တမ်းညီလာခံလုပ်တာကြီးအတိတ်ပဲရှိပါမလားဥပမာဆိုအမြင်သိကြပါလား
ကျွန်တော်ဟိုဥပဒေနဲ့လက်ထက်တရားပြဿနာပေါ့ဗျာ2015ခုနှစ်အောက်တိုဘာ15ရက်နေ့ဒီ NC လက်မှတ်ရေးထိုးတဲ့အချိန်မှာ SU မဖြစ်မနေထိုးမယ်ဆိုတဲ့အချိန်မှာ KNU RCS ပါဝင်10ဖွဲ့ထိုးသွားတာပေါ့ KNU ပါဝင်ကျန်တဲ့ဖွဲ့တွေကမထိုးဒါအလုံးပါဝင်ရင်မဟုတ်လို့ဒါပေမဲ့အဲ့ဒီတရားမပါတာတခုကဘာလဲဆိုတော့ဘွားတို့မိုင်းလာတို့ကလည်းသူတို့ကဒီ NCCD နဲ့ဆွေးနွေးတဲ့အချိန်မှာမပါလို့ဆိုတော့မပါဘူးအဲ့တော့2016ခုနှစ် NLD စိုးရတက်လာတဲ့အချိန်မှာဒီညီရဲညီလာခံဆက်ပြီးတော့တည်ဆောင်တဲ့အချိန်ကျတော့ဘာပြဿနာဖြစ်သွားလဲဆိုတဲ့အခါကျ NCA TAA ကဆက်သွားမယ်ဆိုတဲ့အခါမှာ NCA လက်မှတ်ထိုးတဲ့လူတွေသွားတဲ့ညီလာခံဆက်သွား။အဲ့တော့ NCA မှာမပါတဲ့ဟာတွေကကျွန်တော်အခု FMPCC လို့ခေါ်တဲ့မြန်မာ့ခုနှစ်ဖွဲ့ KMPP ဒီဖွဲ့တွေကမပါဘူးဖြစ်သွားတယ်။ဆိုတော့အဓိကပြဿနာဘာဖြစ်သွားလဲဆိုတော့ဘာမှပြင်းညီညာရေးနဲ့ပတ်သက်လို့ပဲဖြစ်ဖြစ်တိုင်းသားတွေရဲ့ဒီအခွင့်အရေးနဲ့ပတ်သက်လို့ဖြစ်ဖြစ်ငញ្ញိုင်းလုပ်ငန်းစဉ်မှာပါတဲ့အဖွဲ့တွေကတိုင်းသားလက်နက်ကင်အဖွဲ့တွေရဲ့85ရာခိုင်နှုန်းလက်နက်ကင်အင်အား85ရာလုံးကိုပြတ်သွား ဆိုတော့အများဆုံးမပါဘူးဖြစ်နေဦးညီငယ်လုံကအဲ့တော့အဲ့တော့မပါတဲ့ခါမှာဒီညီငယ်ရေးအတွက်အလားလာသည်တော့ကျွန်တော်တို့တိုင်းသားရေးနဲ့ပတ်သက်ဆွနစ်ဖြစ်ခြင်းနဲ့ပြဿနာသည်တော့ကျွန်တော်တို့ကအလန်းဝင်းနေစေပဲလို့တော့ကျွန်တော်ပြောလို့ရပါတယ
်ကျွန်တော်ဒီချက်ကိုပဲကုဆိုင်ထုံးအောင်တွင်ကိုပေးချင်ပါတယ်ခင်ဗျာအဓိကအေးအေးပြဿနာပေါ့နော်ပြောရမဆိုရင်အေးအေးအဖွဲ့စည်းကိုအချမ်းဖက်အဖွဲ့စည်းဖြစ်နေဆူရကလည်းတတ်မှတ်တဲ့အခါကျတော့ဖိတ်လို့မရဘူးဖြစ်တယ်လို့အကြောင်းပြချက်တော့ပြီးလို့ရတာပေါ့ဒါမဲ့တကယ်တမ်းညွှန်ပြီးညီညာကြီးဖြစ်ရှင်းမယ်ဆိုရင်တော့ဖြစ်နေစေပြိပခါတွေအကုန်လုံးကိုထည့်သွင်းစဉ်းစားရမယ့်အချက်ပါအဲ့တော့အေးအေးမပါလာတဲ့အခြေအနေဟာတကယ်တမ်းညီညာကြီးကိုဖြစ်ရှင်းနိုင်ပါမလားလက်ရှိပြည်လုံးညီညာကြီးကအသက်ဝင်ပါမလား
အဲ့တော့ပြန်ကြည့်ရင်ဒီငိမ့်ချိုင်းဖြစ်စစ်စကြတဲ့ခုနဆရာမောင်မောင်ဆိုးပြောလို့ပဲဗောနော် SCCT တို့ဘာလို့ဆွေးနွေးကြတဲ့ကတချို့အဖွဲ့တွေကမပါတာတွေဖြစ်တယ်ဥမာ UWSA တို့ NDAA တို့ကတော့သူတို့ပူးပေါင်းတာမရှိဘူးဒါပေမဲ့ဒီ SCCT မှာဘယ်ဟိုပြန်ပြီးကန့်လိုက်တယ်ဗောဗျာအဓိကအဖြစ်ကိုကန့်တိုက်ပွဲဖြစ်တဲ့အချိန်မှာတို့ဘာလို့မှသူပြန်ကန့်တယ်အဲတစ်ဖက်မှာလည်းဒီဟို AA တို့ဘာလို့ကိစ္စဒီဖက်ထိပါလာ ima ပိုကြီးလာတယ်ဗောနော်ငိမ့်ချိုင်းရှူတောင်းရပဲကြီးကြီးကျွန်တော်တို့ဥမာတိုင်းပြည်ကသွားနေတာအခုကဒီမိုကရတိုက်ဇေးရှင်းလို့လည်းပြောတယ်ဟိုဒီမိုကရေစီအတွင်းကူးပြောင်းရေးရှူတောင်းရပဲကြီးကြီးတိုင်းပြည်အတွင်းမှာအစိတ်အပိုင်းတွေအကုန်လုံးဟိုပုံတဘောတူညီချက်မရှာနိုင်တာတို့ရွေးကောက်ပွဲကိုတချို့နေရာတွေမှာမကျင်းပနိုင်တာတကယ်ပြိပခါဖြစ်နေတဲ့နယ်မြေတွေဒို့ဒီမဟုတ်အဓိကပြဿနာရင်ဆိုင်နေရတဲ့နေရာတွေမှာမလုံနိုင်တာမျိုးဆိုတာကတော့ဘလို့ပြောမလဲဒီငိမ့်ချိုင်းရေးရှူတောင်းရပဲជីជីဥမာဒီမိုကရတိုက်ဇေးရှင်းရှူတောင်းရပဲជីជីအလွန်ပဲမကောင်းတဲ့လက္ခဏာလို့တော့ကျွန်တော်တို့တော့မြင်နေကြအခုဆိုရင်ပဲဟိုအေအေဟိုမဖိတ်တဲ့အတွက်တနေငင်တစင်ပါဆိုတဲ့ဟာမျိုးတွေလည်းအများကြီးဖြစ်ကုန်တာပေါ့နော်ဒါအလွန်မင်းမကောင်းတဲ့လက္ခဏာပါပဲ
ဒီလက်နက်ကန်ဘရိတ်ခါတွေဆိုတာနိုင်ငံကြီးရဖြစ်ရှင်းတဲ့ကိစ္စတွေမှာအောင်မြင်ကားနေပြီးတော့ပေါ်လာတဲ့ကိစ္စလို့ဟိုနိုင်ငံကြီးသူတည်တည်ကသုံးသပ်ကြပါတယ်ကိုကန့်ကိစ္စပဲဖြစ်ဖြစ်အေအေကိစ္စပဲဖြစ်ဖြစ်ပြောရမယ်ဆိုရင်ညီငယ်လုံငန်းလောက်ကမှတိုက်ပိုးတွေကပူဖြစ်လာတယ်ရခိုင်ပြည်ပါစုပူပြင်းထန်ဖြစ်လာတယ်အဲ့တော့ညီငယ်လုံငန်းစင်ကနောက်ဆွဲခံနေရပြီလားအခုဆိုင်းထုံးအောင်တွင်ဘယ်လိုယူဆပါလဲ
အဲအစိုးရကတော့နောက်မဆုတ်ဘူးလို့ပြောတာပေါ့ဗျာကျွန်တော်တို့အမြင်အရတော်တော်နောက်ဆုတ်သွားတယ်ပေါ့ဥမာအားဖြင့် NCA စာချုပ်စဆွဲတော့ရဆိုရင်သူကဒီကျွန်တော်တို့နိုင်ငံရေးတိုက်ပွဲမှာ state nation လို့ခေါ်တဲ့ဒီလူမျိုးစုံဘာသာစုံဒီဟာမျိုးပါဝင်နိုင်ဖို့ရည်ရွယ်နိုင်အောင်ဟိုတန်းသူညီများမှုတစ်ခုပေါ်အခြေခံပြီးမှအဲ့ဒီ concept နဲ့ဆွဲကြတာပေါ့နော်ဒါပေမဲ့ဒီအစိုးရကူးပြောင်းမှဖြစ်သွားတဲ့ဟာမျိုးကြတော့ဟိုမှာဒီ central မှာ power ယူထားတဲ့အုပ်စုကဟိုလိုတလိုကစားတဲ့ဟာမျိုးတွေအကုန်ဖြစ်ကုန်တာပေါ့ဥမာအဖြစ်ဒီစာချုပ်ကိုပဲအခြေခံပြီးပြောရမယ်ဆိုရင်တကနေအပြစ်ရဆိုင်ရင်းနဲ့ပတ်သက်ရင် GMC လို့ company မျိုးတွေဘာတွေကစာအကုန်လုံးဥက္ကဋ္ဌတွေယူထားတာချဲလဲတာတို့ဒါမျိုးတွေကစာပေါ့နော်နိုင်ငံရေးနဲ့ပတ်သက်ရင်ဒီအစိုးရကဟိုအကုန်လုံးသဘောတူညီချက်ရှိရှိရှိရှိသူထားလောက်ကျင်တာတို့ဘာလို့ကစာအဲ့ဒီသဘောမျိုးတွေစောင်းလာတဲ့လက္ခဏာမျိုးတွေရှိတာပေါ့ဒါကနဦးဒီစာချုပ်ရဲ့ concept မှာပဲဖြစ်နေတာဆိုလိုရင်စာချုပ်မှာပါတဲ့အဖွဲ့နဲ့ပါခွင့်ရှိတယ်လောလောတဲ့အပြည့်ရထားတယ်ဆိုတဲ့အဖွဲ့တွေနဲ့တွေဒီလိုဖြစ်ပြီးတကယ်တမ်းညီလာခံနေတော့လုံနေတယ်ပေါ့ဗျာဟိုဒိုင်းနာလနကိုင်ထိတ်တိကောင်းဆောင်တချို့နဲ့ဟိုအစိုးရထိတ်တိကောင်းဆောင်တချို့အချင်းအ ਨੇ ချင်းတဘောတူညီချက်လောက်နဲ့ပဲလုံနေတာတကယ်တော့လက်တွေ့မှာဖြစ်နေတဲ့ပြည်သူရဲ့ပြဿနာတွေဘာတွေကိုရှင်းနိုင်တဲ့လက္ခဏာမျိုးတွေကလည်းတိတ်မတွေ့ရဘူးဥမာဗျာအပြည့်ရနယ်မြေတွေတမှာဟိုတလောကဒီကြောက်မဲတို့ဘာတို့မှဖြစ်တယ်လူထုဆန္ဒပြပွဲတွေပေါ့နော်စတက်ထွက်သွားတို့ဖပွန်တို့ဘာတို့မှဖြစ်တဲ့ဟာမျိုးတွေဟာတကယ်တော့ပြန်ကြည့်ရင်ဒီငိမ့်ချိုင်းဆွေးနွေးပွဲတွေဟာဘလို့ဖြစ်လာလဲဆိုတော့ပထမရည်ရွယ်တုန်းကအကုန်လုံးဓာတ်တူခွင့်ရေးပေါ်မူတည်တဲ့ concept မျိုးနဲ့ဆွဲတယ်လူထုပါဝင်မှုပေါ်မူတည်ပြီးရေးဆွဲခဲ့တာဖြစ်တယ်အခုကြတော့ဗျာဟိုအမျိုးသားအစ်စ်ဆွေးနွေးပွဲတို့ပြိပခါဖြစ်နေတဲ့ဒေတာပဲပြိပခါဖြစ်ခဲ့တဲ့ဒေတာတွေမှာပဲလူထုရဲ့အတန်ဆိုတဲ့ဟာမျိုးတွေနဲ့မပါပဲနဲ့ဟိုအပေါ်ကနေ top down လုပ်တဲ့ process ကြီးကတောက်လျှောက်ဆက်သွားလို့ဖြစ်နေတယ်ဆိုတော့အဲ့ဒီဟာမျိုးကအပြစ်ရပြီးသားအဖွဲ့တွေနဲ့တွေအဲ့လိုဆက်သွားရင်တော့မှပြဿနာရှိနိုင်တယ်ဆိုတော့အပြစ်မရတဲ့အဖွဲ့တွေနဲ့ဆိုရင်တော့ပိုဆိုးတာပေါ့နော်အခု concept နှစ်ခုရကြည့်မယ်ဆိုရင်တစ်ဖက်ကတော့ဒီခရိပခရဆယ်ရီတစ်ဖက်ကတူ啊 federal တီထောင်ရေးဆိုတဲ့ကိစ္စမှာလဲထုံနီး၎င်းပါပဲအဲ federal ဆိုတဲ့ဟာကိုကြော်လွန်ပြီးမျက်စာပြတောင်းတဲ့ဟိုစကားပြောတဲ့အဖွဲ့မျိုးတွေလည်းရှိလာတာဒါကျွန်တော်တို့ရဲ့ပဂရိစိန်ခေါ်မှုပဲပေါ့နော်ပြောရင်တော့အများကြီးနောက်ဆုတ်သွားတယ်လို့ပြောလို့ရပါတယ
်အစိုးရလက်ထက်မှာညီညာရေးလုပ်ငန်းစဉ်နောက်ဆုတ်သွားလားတူးတက်လားလားကိုမောင်စုအမြင်သိချင်ပါတယ်
အမေရိကန်ဆိုရလက်ထက်မှာအခုလက်ငင်းကြုံတွေ့ရတဲ့ပြဿနာက တပိုင်းက NCA ထိုးပြီးသားအဖွဲ့တွေနဲ့ပြဿနာဖြစ်ပါတယ်။နော် NCA ထိုးပြီးသားအဖွဲ့တွေနဲ့ပတ်သက်လို့ကျွန်တော်2018ညီလာခံတတိယကြိမ်ညီလာခံပြီးတဲ့အချိန်မှာ RCSS တို့ KNU တို့က NCA ဆွေးနွေးပွဲတွေရဆိုင်တဲ့အချိန်မှာနောက်ဆုတ်သွားတယ်။ဒါတို့သူတို့မဖြစ်မနေကြိုးပမ်းတဲ့အခါကျတော့2020မှာတော့သဘောတူညီရဲ့တစုံတရာရမယ်ပေါ့ဗျာ။အရေးပါတဲ့သဘောတူညီရဲ့ရမရတော့အပြောနိုင်ပေမဲ့အဲ့လိုပြန်ပြီးတော့ညှိနှိုင်းနေတဲ့အချိန်မျိုးတော့ရှိနော်သို့တော်လည်းပဲပြဿနာကဘာဖြစ်လဲဆိုတော့ NCA မထိုးသေးတဲ့အဖွဲ့တွေနဲ့ပြဿနာအဲ့တော့ NLD ဆိုရလက်ထက်မှာ NCA မထိုးသေးတဲ့အဖွဲ့တွေကမွန်နဲ့မွန်ပြည်သက်ပါတီနဲ့ LD နှစ်ပါတီ2018မှာထိုးတယ်ပေါ့ဗျာ10ဘွဲဖြစ်သွားတယ်သို့တော်လည်းပဲကျန်းနေတာကရောက်ပိုင်း9ဖွဲ့နဲ့ကျွန်တော်တို့ KNPB နဲ့10ဖွဲ့ကျန်းနေတာဒါနဲ့ပတ်သက်ပြီးတော့ပြဿနာမဖြစ်ရှင်းနိုင်ဘူးဖြစ်အဲ့တော့ဒါနဲ့ပတ်သက်ပြီး2018ကမှဒီပါဝင်ကြတဲ့လူတွေဆွေးနွေးမယ်လို့သဘောထားချတဲ့အချိန်မှာ2019ခုနှစ်တည်းမှာဒီအေးပါဝင် KIA နဲ့ bilateral မထိုးတဲ့၄ဘွယ်ကိုဆွေးနွေးတယ်။နော်အဲ့တော့ bilateral မထိုးသေးတဲ့၄ဘွယ်နဲ့ဆွေးနွေးမယ်ဆိုတော့လည်းဒီနေ့မပြေလည်ဘူး။မပြေလည်တဲ့အပြင်ကိုဒီနေ့ဒီစုရရည်ညီလာခံမှာလည်းအေးကိုမဖိတ်ဘူးဆိုတဲ့အခါမှာပြဿနာပိုကြီးသွားတယ်။အဲ့တော့ကျွန်တော်တို့ကပြန်ကြည့်ရင် bilateral ထိုးတဲ့အဆင့်သက်သက်ဖွဲ့ပွဲပြောရင်လက်ရှိအေးရာရေးပါတဲ့ဟာဖြစ်အေးနဲ့ပဲကျွန်တော်တို့ကရခိုင်မှာတိုက်ပွဲတွေဖြစ်ဒီအဖွဲ့ကိုကျွန်တော်တို့ကဆွေးနွေးမယ်ဆိုလို့ရှိရင်ကျွန်တော်ဘာပြင်မလဲဒါကိုစဉ်းစားဖို့လိုဒါမဲ့အနေအစိုးရလက်ထက်မှာပဲဒီကိုဗစ်ကာလပြင်းထန်တဲ့အချိန်မှာဒီလေဒီ AO အကြံဖက်ဖွဲ့စည်းပြင်ညာလိုက်ပြီးတယ်ပြင်ညာလိုက်တယ်နောက်အဲ့နောက်မှာအခုလည်းပဲအကြံဖက်ဖွဲ့စည်းပြင်ညာထားလို့ကျွန်တော်တို့မဖိတ်နိုင်ဘူးဖြစ်ဒါအဲ့နေဒီဆိုရသဘောထားပေါ့တမရော်ဘက်ကလည်း AO ကိုတခိုင်မှာခြေချောင်းကမပေးဘူးသို့မဟုတ်2010ထဲမှာလည်း KIA နဲ့ထဲမှာလည်းခြေချောင်းကမပေးဘူးဖြစ်အဲ့တော့ပြဿနာဘာလဲဆိုတော့ KIA AA TNL MND လေးဘက်ကိုပထမဆုံး bilateral ထိုးဖို့ဆိုလို့ရှိရင်အဓိကတော့ချက်ပြဿနာ A နဲ့ဒီအဖြစ်ခံရစေးဖြစ် A နဲ့အဖြစ်ခံရစေးဖြစ်မယ်ဆိုလို့ရှိရင် A ကိုတီရှိခွင့်မပေးဘူးသို့မဟုတ် A ကိုအချမ်းဖက်ဖွဲ့ကြီးညာထားတယ်ဆိုလို့ရှိရင်ကျွန်တော်တို့ကဘာမှဆက်ဆွေးနွေးလို့မရတော့ငញ្ញိုင်းလုံငန်းစဉ်မှာတော့အပြုတ်တိုက်ရေးပဲဖြစ်သွားတယ်။အဲ့တော့ငញ្ញိုင်းလုံငန်းစဉ်ကိုကျွန်တော်တကယ်ဆွေးနွေးမယ်ဆိုရင် AO နိုင်ငံရေးထွက်ပေါက်ပေးဖို့လိုအပ်နေပြီဆိုတဲ့ချက်ကိုသတိပြုဖို့။ဒါပထမဆင့်ဖြစ်ပါတယ်။အဲ့တော့ AO နိုင်ငံရေးထွက်ပေါက်ပေးပြီးတော့ဒီ၄ဘွဲ့နဲ့ bilateral ထိုးပြီးမှသာလင်းခုနမြောက်ပိုင်း9ဖွဲ့ပေါ့။ A ပါဒီ W မိုင်းလာ SSD ပါမြောက်ပိုင်း9ဖွဲ့နဲ့နိုင်ငံရေးဆွေးနွေးမှုဆက်လှမ်းနိုင်မှာဖြစ်တယ်။အခုလောလောဆယ်မှာတော့ဒီကိစ္စတွေမဖြစ်ရှင်းနိုင်သေးတဲ့အတွက်ငញ្ញိုင်းလုံငန်းစီရန်ရက်တက်နေတယ်လို့ပြောလို့ရပါတယ
်ဟုတ်ကဲ့ကျွန်တော်ဥမ္မောင်စုပဲကျွန်တော်တစ်ခုထပ်မေးချင်ပါတယ်ပြောရမယ်ဆိုရင်တော့ငញ្ញိုင်းလုံငန်းစင်ကဥသိန်းစိန်လက်ထက်တွေကလောက်လာတာအခုစစ်စွန်းနှစ်ထဲတောင်ရောက်နေပါပြီဒီပတိုင်ငယ်2010မတိုင်ငယ်ကတော့တိုင်းသားဖွဲ့စည်းတော်များနဲ့ကစစ်စွန်းလက်ထက်မှာအပြစ်ခတ်ရက်စေးသဘောတူညီချက်နဲ့တိုက်ပွဲတွေတော်များထိန်းထားနိုင်တယ်ပေါ့နော်မဖြစ်အောင်လို့တိုက်ပွဲကြီးကြီးမဖြစ်အောင်လို့အဲ့တော့ဒါပေမဲ့အခုဒီငញ្ញိုင်းလုံငန်းစင်တွေလောက်ခါမှာရခိုင်လူဒေသပြည်မှာတော်တော်လေးတိုက်ပွဲတွေပြင်းထားတယ်အရသားတွေထိခိုက်ပေဆုံးမှုတွေပိုများလာတယ်အဲ့တော့ဒီအခြေအနေကပြောရရင်ငញ្ញံလက်ရှိငញ្ញံရဲ့လုပ်ငန်းစဉ်ကဘယ်တစ်ခုခုမှားနေတာပဲလားဒါမှမဟုတ်တဘောကြကြပဲဖြစ်နေတာလားဥပမာဆိုဘယ်လိုမြင်ပါလဲ
ပြဿနာဒီလိုပဲကျွန်တော်တို့ရခိုင်မှာဒီအခုတိုက်ပွဲတွေပြင်းထန်နေတာကြတော့သူက A ကထိုးပေါက်လာတာ2015 16 19မှာထိုးတော့တိတ်မသိတာဘူးပေါ့ဗျာနော်ဒါမဲ့တမရဘက်ကကြည်တာလဲဘာပြန်ကြည့်လဲဆိုတော့ AUဒီရခိုင်ဒေသမှာ80ခုနှစ်ကစပြီးတော့သူတို့အနေနဲ့နှစ်30ကျော်လောက်ဒီအဖြူအောင်နယ်မြေထိန်းထားတယ်ဆိုတော့သူတို့ခိုင်ယူဆချက်ရှိတာဒါမဲ့2018လောက်ကစပြီးပြင်းထန်တိုက်ပွဲတွေဖြစ်ပြီးအေးကထိုးပေါက်လာတဲ့ချိန်မှာသူတို့ကလည်းအလွယ်တူမပေးနိုင်အလွယ်တူမပေးနိုင်ချိန်မှာတိုက်ပွဲဖြစ်တာအချိန်တစ်ခုမှတော့ဒါကတော့ကြာမယ်ဗျနော်ဒါတော့ကျွန်တော်နားလည်လို့ရတယ်သို့တော်လည်းပဲငញ្ញန်လုံးမယ်လို့သဘောထားရင်တော့ဒီပြဿနာကိုဘယ်လိုဖြစ်ရှင်းလဲဆိုပြီးတော့ကကြည့်ဖို့လိုတယ်။အဲ့တော့ငញ្ញိုင်းလောဆက်မှာမလုံးနိုင်သေးဘူးဆိုရင်တော့ကျွန်တော်တို့ကရခိုင်စစ်ပွဲကတားလို့မရဘူး။အချိန်တစ်ခုပြင်းထန်ဖြစ်နေဦးမယ်သဘောတော့ရှိနေ
တယ်။အဲ့တော့ကျွန်တော်ကိုဆိုင်ထုံးအောင်လေးမေးချင်ပါတယ်။အခုလိုဖြစ်နေတဲ့ငញ្ញိုင်းလုပ်ငန်းစဉ်ကစစ်တပ်ကြောင့်ပဲဖြစ်နေတာလား။ဒါမှမဟုတ်ရှင်လက်ရှိ NLD အစိုးရကိုနိုင်ကငញ្ញိုင်းပေါ်စီမှားနေတာလားလုပ်ပုံကိုင်ပုံမှားနေတာလား။ဘာကြောင့်ရှိဦးမလန်းနိုင်တာလဲ။ကိုဆိုင်ထုံးအောင်လေးအမြင်သိချင်ပါတယ်။
ကျွန်တော်အမြင်ရပြောရရင်တော့ဥမာဒီ2015လောက်ကနေစပြီးဒီတချို့အဖွဲ့တွေကိုဓာတ်လူဆွေးနွေးခွင့်မပေးဘူးလို့ဘာလို့ကိစ္စတွေမှာတော့စစ်တပ်မှလည်းတစုံတရာတော့သူအားနည်းမှုရှိခဲ့တာပေါ့နော်ဒါပေမဲ့ဒီ 2016မှာကျတော့ NLD ဆိုရတက်လာတော့အစိုးရတက်တဲ့ချင်းနဲ့မှာသူရအဓိကရည်ရွယ်ချက်တွေကိုကြည့်အကုန်လုံးကသူကနစ်စင်လို့လို့သူကငြိမ်းချမ်းရေးနဲ့ငြိမ်းချမ်းရေးနဲ့ဆိုပြီးမှသူအကြီးအကျယ်ဟိုဒီငြိမ်းချမ်းရေးကသူတို့အစိုးရရဲ့ဟိုအဲ့ဒီမှာရည်ရွယ်ချက်လိုမျိုးကြွေးကြော်ပြီးတက်လာတော့မအောင်မြင်ဘူးဆိုရင်တော့အာနာကိုင်ဆွဲထားတဲ့လူတွေမှလည်းဒါအဓိကပြဿနာရှိတာပေါ့နော်အာနာဟိုအဲ့လိုပြောလို့တခြားတိုင်းရင်းသားလက်နက်ကိုင်တွေဘက်ကပြဿနာမရှိတာမျိုးလို့တော့လည်းမဟုတ်ဘူး။ဒါပေမဲ့ဘူဝါရရေးရရပဲជីជីဥမာသူ့ရဲ့ဟိုအလုပ်အဖွဲ့တွေဖွဲ့စည်းတည်ဆောက်မှုတို့ချင်းကပ်မှုတို့ရပဲကျင်တော့တော်တော်လေးဟို NLD ဆိုရလည်းတော်တော်လေးအားနည်းတော့တာတွေ့ရတော့ဗောနော
်။ကိုစိုင်းထုံးလင်ခုနပြောသွားတဲ့ထဲမှာတိုင်းသားတွေကိစ္စပါတယ်။တိုင်းသားတွေဘက်ကလည်းဆိုအဲ့တော့ညီငယ်လုပ်ငန်းစဉ်မှာတိုင်းသားတွေဘက်ကရောလိုအပ်ချက်ရှိတယ်လို့ရောမြင်ပါလား
။ဟုတ်ကဲ့တချို့ကိစ္စတွေရှိတယ်ဆိုတော့ဥမာ2015ရှေ့ပိုင်းပဲជីជីပါဒီ2016နောက်ပိုင်းပဲကြည့်ကြည့်တချို့ဟာလေးတွေတော့သူတို့မှလည်းအာနေချက်လေးတွေတော့တွေးရတာပေါ့နော်ဥပမာအားဖြင့်သူတို့ငကိုကလေးကအစုဖွဲ့လိုက်တည်ထားတဲ့ UNFC လို့မဟာမိတ်မျိုးကိုဖျက်လိုက်တာတို့နောက်တစုပေါ်လာတာတို့ဘာလို့ကဒါငြိမ်းချမ်းရေးရှုထောင့်ရခြင်းပိုခတ်တာပေါ့ဟိုဆွေးနွေးနေတာလန်းတဲ့တခြားနောက်မဟာမိတ်တစ်ဖွဲ့ပေါ်တဲ့ကိစ္စတို့ဘာလို့ဒါသူတို့ရဲ့ဟိုရှင်းတန်ရည်တည်မှုတို့ဘာလို့လဲဆိုင်ပါလိမ့်မယ်တစ်ဖက်မှာကတော့ဘို့အရေးကြီးတာတော့ဒီဒီမိုကရေစီစနစ်လည်းဖြစ်နေတော့ဟိုလူထုထောက်ခံမှုအားနဲ့ဟို legitimate အရာမြင့်တဲ့အစိုးရရဲ့ဒီညှိနှိုင်းနိုင်စွာတော့ပါတော့ပို့အရေးကြီးတာပေါ့နော်ဥပမာအဖြစ်ရခိုင်မှာဆိုရင်ကျွန်တော်တို့ကမြင်တာရိုးရိုးဒီလက်လက်ကင်တဲ့ဖြစ်တဲ့ပြဿနာမျိုးမဟုတ်ဘူးပေါ့နောက်ဆုံးများဗမာအများစုထောက်ခံထားတဲ့အစိုးရနဲ့ရခိုင်နေနဲ့ဆက်ဆံရေးပြတ်သွားတယ်ဆိုတဲ့ပုံစံမျိုးအထိရောက်တာပေါ့တိုင်းရင်းသားလက်လက်ကင်တွေကလည်းရှိပါတယ်တချို့ကတွေကြာရင်ဥမာရွေးကောက်ပွဲလိုကိစ္စမျိုးတွေကိုငါတို့နဲ့လာညှိဆိုတဲ့ဟာမျိုးတွေပြောတာတွေဗားတွေကစပါလေတဘောတစ်ခုကတချို့ဟာတွေကတော့သူတို့ပါပါနတ်နတ်နဲ့သူတို့ဒေတာတွေမှာဟိုပါတီတွေသူတို့ပါသူတို့ဟိုလူတွေအခွင့်အရေးမဆုံးရောဆုံးအောင်လွတ်ပလေးစီတို့ဘာတို့ဒါမျိုးလေးတွေတော့လောက်ရမှာပေါ့နော
်ကျွန်တော်ဒီနေရာမှာတက်နဲ့ပတ်သက်လို့လည်းမေးချင်ပါလေ NLD အစိုးရလက်ထက်မှာအရင်ဦးသိန်းစင်လက်ထက်ကတော့တတလက်လက်ညီနေလူငန်းစီမလုံနိုင်ဘူးလို့တော်များယူဆကြပါတယ်အဲ့တော့ဒီနေရာမှာတက်ရဲ့ခံခံတာပေါ့နော်စစ်တက်ကတကယ်ပဲငင်းရဲလုံငန်းစင်နဲ့ပတ်သက်လို့ energy အစိုးရလက်ထက်မှာလူလာရှိရလား energy အစိုးရနဲ့ကောတကယ်ပဲပူးပေါင်းဆောင်ရွက်မှုရှိရလားကိုစိုင်းထုံးလည်းအမြင်သိကြပါတယ
်အဲအဲ့ဒါတော့တော်တော်များများပုံမလင်းလင်းပြောရင်တော့တန်ရရှိတဲ့ကိစ္စပေါ့နော်တပိုင်းမှာတော့အစိုးရအနေနဲ့အားနည်းမှုရှိနိုင်တယ်ဒါပေမဲ့တအနေနဲ့ဘလောက်အစိုးရနောက်လိုက်ပါပြီးလုံမလဲဆိုတော့မေးခွန်းကတော့တော်တော်များများထောက်ပြတယ်ရှိတယ်ပေါ့နော်အဲ့ဒါတော့အပြစ်ရပ်ပြီးသားအဖွဲ့တွေနဲ့ကိစ္စတွေမှာလည်းရှိတယ်လို့အပြစ်မရတည်တဲ့အဖွဲ့တွေနဲ့ကိစ္စတွေမှာလည်းရှိတယ်။ဥမာအပြစ်ရပြီးသားအဖွဲ့တွေနဲ့ကိစ္စမျိုးတွေကိုကြည့်ရင်အပြစ်ရခိုင်မာရေးတို့နေရာတတ်မှတ်ရေးတို့လိုအရေးကြီးတဲ့ကိစ္စတွေမှာအစိုးရကိုယ်တိုင်ကတပ်ကိုအကုန်လုံးလွှဲထားလိုက်တဲ့ပုံစံမျိုးတွေပေါ့နော်။အဲ့နေရာမျိုးကြတော့အစိုးရနဲ့တပ်နဲ့ကသဘောထားအတူတူပဲဆိုတဲ့ပုံစံမျိုးထွက်သွားတဲ့ဟာမျိုးလေးတွေလည်းရှိတာပေါ့။တချို့ဟာကတော့နည်းနည်းသူတို့မူဝါဒကွဲတရားပါတရားတော့ရှိတယ်။ဥမာရခိုင်ကိစ္စဆိုတာမန်ရခိုင်တွေကိုမင်းဟာအစိုးရပဲလာလာတပ်ပဲလာလာဟိုမင်းတို့လူမျိုးတွေကသဘောထားအတူတူပဲဆိုတဲ့ပုံစံမျိုးပေါက်သွားတဲ့ဟာမျိုးလေးတွေလည်းရှိတာပေါ့နော
်ဟုတ်ကဲ့ဒါဆိုရင
်လေးလာမှုတွေကလောက်အောင
်ရခိုင်ကိစ္စမျိုးမှာဆိုလို့ရှိရင်အစိုးရနဲ့တပ်ကသဘောထားလုပ်နေတာမဟုတ်ဘူးလားဘယ်လိုယူဆလို့လဲကိုဆိုင်တော်လဲ
ကျွန်တော်ယူဆမှုရတော့အစိုးရနဲ့တပ်နဲ့ရခိုင်လိုကိစ္စမျိုးမှာတိတ်သဘောထားချင်းမကွာဘူးဗျဟုတ်ကွာရင်တော့ပါစနစ်အနှဲငယ်လေးပဲကွာနေမှာတော်တော်များများတူညီတယ်လို့ပြောလို့ရပါတယ
်ပြောရမယ်လို့အနေအဆူကတက်လာကလေးကဒေါ်ဆန်းစုကြည်ကိုယ်တိုင်ကငင်းငယ်ကြီးလုပ်ငန်းစဉ်ကိုဦးစားပေးပြီးတော့ဆောင်ရွက်မယ်ဆိုပြီးတော့ပြောသွားပါတယ်လုံလဲလုံပါတယ်ဒါပေမဲ့အခုလိုအခြေအနေဖြစ်တာဟာ NLD အဆူရဘက်ကဘလို့တက်မကင်တက်ဖြစ်တာလားဒါမှမဟုတ်မူဝါဒမှားယွင်းနေလို့လားဦးမော်မော်ဆိုဘလို့မြင်ပါလဲ
ဟုတ်ကဲ့ NLD အဆူရလက်ထက်မှာငင်းငယ်ကြီးလုပ်ငန်းစဉ်ကိုလုပ်ဖို့လူရွေးတဲ့အခါမှာလူရွေးတဲ့လူကမဒီတခြားလုံးမှာလူမငြိမ်ဘူးလို့ပြောလို့ရပါတယ်ဆိုတော့နှိုင်းရှင်ရင်ဦးသိန်းစိတ်လက်ထက်မှာဆိုဒီဥအောင်မင်းတယောက်တည်းစာသုံးလို့သွားတော့ NND အစိုးရလက်ထက်မှာကျတော့ NRPC မှာဒုဖရာသုံးအောင်ထားတယ်ဒေါက်တာတမျိုးဝင်းဦးကျော်တင်းဆွေတော့ဥပထွန်းဦးပေါ့အဲ့လူတွေကတခြားလုံးမှာဆိုလို့ရှိရင်ကျွန်တော်တို့ငြိမ်းလူငန်းစမှာကြည့်အစောပိုင်းကလာမှာဒေါက်တာတမျိုးဝင်းကိုတွေ့ရတယ်ဆွနီဝဲတွေမှာအလဲပိုင်းလာမှာဦးကျော်တင်းဆွေတွေ့ရတယ်အခုနောက်ပိုင်းမှာဥထွန်းဝင်းလုံးနာတွေ့ရဆိုတော့ဒီငင်းရဲလုံကစင်မှာဒီတာဝန်ယူရက်တွေမငိမ့်တာ NLD အစိုးရအတွက်ဆိုလို့ဒီငင်းရဲလုံကစင်အားနဲ့ချက်ခုမြန်မာဒါကပထမချက်ဒုတိယချက်မှအနေနဲ့ပြောမယ်ဆိုလို့ရှိရင် ကျွန်တော်တို့ကဒီမြင်းရိုင်းလူငန်းကတိုင်းသားတွေနဲ့ဆွေးနွေးတဲ့နေရာမှာဘယ်ဟာကိုဆောင်းပေးဆွေးနွေးမလဲဆိုတဲ့နေရာမှာဘယ်ဟာကိုလုံဦးစားပေးလုံမယ်ဆိုတဲ့နေရာမှာအဲ့ဒီနေဥဆောင်နိုင်သွားတာနည်းတယ်။ तू ကတမရရဲ့သဘောထားကိုငဲ့ကြည့်ရတာအရင်များတယ်လို့မြင်ပါတယ်။လက်တွေ့ဆွေးနွေးပွဲတွေမှာပဲဖြစ်ဖြစ်လုံဆောင်နေရတယ်ပဲ။ကိုလက်တွေ့ဒီလုံဆောင်နေတာပဲဖြစ်ဖြစ် तू ကအဲ့ဒီအစိုးရအနေနဲ့လွတ်လွတ်ကျွတ်ကျွတ်လောက်တာတဲ့တက်မရော်ရဲ့သဘောထားကိုငဲ့ငဲ့ကြည့်ပြီးလုပ်တဲ့အခါမှာတော့ဒီပြင်းရဲလုံငန်းစရာတရွတ်ဆွေးနေရလို့မြင်ပါနောက်တတိယတစ်ခုအနေနဲ့ပြောမယ်ဆိုရင်ဒါငင်းရဲလုံငန်းစင်နေတော့မဆိုင်တော့ဘူးသူကအန်အေဒီဆိုအနေနဲ့တက်လာပြီးတဲ့အခါမှာသူကတိုင်းရင်းသားပါတီတွေသူကမြို့ဝဥရေတွေတိုင်းရင်းသားပါတီကိုဆွေးနွေးပွဲနိုင်ငံရေးပါတီနဲ့သဘောထားပြီးဆွေးနွေးတာတခါမှမရှိဘူးသူကရွေးကောက်ပွဲအနိုင်ရပြီးတဲ့ဒီနေ့အထိဒီမြို့ဝကဒီဥပဒေအတွင်းမှာဝင်လာတဲ့တန်သာပါတီတွေကိုတော့ဆွေးနွေးပွဲကိုနိုင်ငံရေးဆွေးနွေးပွဲတွေသဘောထားပြီးဆွေးနွေးတာမရှိတဲ့အချိန်မှာတော်ရင်းကလက်နက်ကိုင်ဖွဲ့စည်းတွေအနေနဲ့ဒီလိုအချိန်ဒီမြို့မှာဂန်းလူကြီးလူရှိပါမလားဆိုတော့တန်ရတဲ့အများကြီးဖြစ်စီတာလည်းအကြောင်းချက်ချက်ဖြစ်ပါတယ်အဲ့တော့တစ်ဖက်ကပြောမယ်ဆိုလို့ရှိရင် NLD အနေနဲ့တန်သာပါတီနဲ့ပတ်သက်ပြီးလှုပ်ဆောင်တဲ့နေရာမှာအားအနေဆုံးချက်ကတော့ကျွန်တော်တို့ဒီဥခြေကဥတွေပြမှာပုံမှန်26တဲ့ဒီပုံမှန်26တဲ့ဆိုတာကတကယ်တမ်းကဘာဖြစ်လဲဆိုတော့တိုင်းသားရိုးနေကြရင်တော့တိုင်းသားပြည်နေမှာတိုင်းသားတွေကနေပြီးတော့သူ့ရဲ့ဝင်းကြီးကျုံနဲ့အစိုးရကိုရွေးကောက်တင်ပြောင်းခွင့်မှာဒါနဲ့ပတ်သက်ပြီးတော့ဒီ NLD ဆိုတာ NLD နေနေကတော့သူအကြောင်းပြချက်တွေနဲ့ဒါမပေးဘူးပေါ့ဗျာသူလက်မခံဘူးဆိုရင်ဒီမှာတိုင်းသားတွေကဒါကိုတွန့်သွားကြတယ်ဗျာနော်ဒါမျိုးမြို့ဝါခြေတွေအဲ့တော့တော်ရဲလူတွေအနေနဲ့မြို့ဝါလူတွေအောင်တော့ပေးမပေးရင်ငါတို့လက်နက်ကင်ထားတဲ့လူတွေရောခွင့်ပေးမှာမလားဆိုတာတန်တရားတွေအများကြီးမြင်ပါတယ်ဒီလိုအချိန်တွေမျိုးမှာ NLD အနေနဲ့ policy အမှားတချို့ကတော့ကျူးလွန်ခဲ့ပါတယ်ဒါတွေကိုပြန်သုံးသပ်သင့်ဖို့တော့ဒီပါ
နီနာရောမူဝါဒရောကိုအားနိုင်ချက်တွေဂျုံခဲ့တယ်ပေါ့ကျွန်တော်ကိုစိုင်းထွန်းအောင်နေလည်းနောက်ဆုံးမေးချင်ပါတယ်ခင်ဗျာဟူသိန်းစိန်လက်ထက်ကလောက် NLD ကဘလောက်ဘာကြောင့်ခြေတွတ်တော်လေးမစမ်းနိုင်တာလဲကိုစိုင်းထွန်းအောင်လည်းအမြင်သိချင်ပါတယ
်အဓိကအားဖြင့်တော့သူကပထမတစ်ချက်အနေနဲ့ပြောရင်ဟို NLD အစိုးရရဲ့အစောပိုင်းခြေလှမ်းတွေကိုကြည့်ရင်ဘာသွားတွေ့ရလဲဆိုတော့ဥမာမောင်စိုးပြောခဲ့လို့ပဲဒီဥမာအတန်တက်နိုင်တဲ့ပါတီတွေဘာတွေကိုသူဆွေးလည်းမဆွေးနေခဲ့ဘူးဟိုအာဏာခွဲဝေရေးလည်းဟုတ်ဒီပတ်တိမလုပ်ခဲ့ဘူးပေါ့ဗျာ2015မှာအတန်တက်ကိုသားပြုနိုင်တဲ့တိုင်းရင်းသားပါတီလေးတွေရှိတယ်အဲ့ဒီအခြေအနေမျိုးမှာသူက27ပင်လုံးဆိုပြီးမှသူအဖေရဲ့ဒီ legacy ကိုသူဆက်ခံလို့ပါလို့လည်းလုပ်တယ်သူလုပ်ရင်သူအကုန်အောင်မြင်မယ်လို့ကိုကကိုအထင်ကြီးစိတ်တွေများခဲ့လားမသိဘူးဗျာတနိုင်ငံလုံးမှာသူတို့ရဲ့လူထုထောက်ခံမှုတွေများတယ်ဆိုတော့ဥမာမြို့ပေါ်မှာဗျာ state sponsor နဲ့ဒီ27ပင်လုံး campaign တွေပါတွေလုပ်တယ်အဲ့လိုမျိုးလုပ်ရင်သူတို့ရမယ်လို့တွက်များတွက်ခဲ့လားလို့ကျွန်တော်တော့ထင်တယ်ဒါပေမဲ့အဲ့ဒီဟာတကယ်တမ်းပြောရရင်တိုင်းဒေသတွေမှာတကယ်ဖြစ်နေတဲ့အခက်အခဲတွေဖြေရှင်းဖို့တို့ဘာလို့အတွက်မျိုးအထီတာသွားမှာတော့မဟုတ်ဘူးပေါ့နော်ဆိုလိုရင်းကတစ်ဖက်ကဟိုသူတို့အာနာလွဲပြောင်းနေပါတယ်မှာသူတို့တတ်တို့ဘွားတို့နဲ့သူတို့ဘလို့တဘောတူညီမှုတွေရှိခဲ့လဲဆိုတာမျိုးမသိဘူးဒါပေမဲ့အစောပိုင်းခြေလမ်းနေရာအဲ့ဒီခြေလမ်းမျိုးတအားဆန်တယ်ဥမာအဖြစ်2016လောက်ကလေးကဥမာဘန်ကောက်ပို့သတင်းတပုတ်မှာကျွန်တော်တို့တွေ့ရလို့ပေါ့ဗျာကချင်မှာဖြစ်နေတဲ့ဒီဂီဒွန်တို့ဘွားတို့တိုက်တဲ့တိုက်ပွဲတွေကိုအစိုးရတိုက်မိတ်ပေးတယ်ဆိုဟိုဆိုတဲ့ဟာမျိုးတွေပေါ့အစောပိုင်းကလေးကဒါမျိုးလေးတွေထွက်ခဲ့တာရှိတယ်ပေါ့နော်အဲ့တော့တစ်ဖက်ကသူလှုပ်နေတဲ့ညီညာရေးဖြစ်စဉ်ဟာဘာတန်တရားဝင်တရားရှိလဲဆိုတော့အဲ့ဒီကာလတွေကတန်တရားဝင်တရားရှိတဲ့အချက်ကဘာလဲဆိုတော့ဟိုရတော့ခဲ့ရင်ဒါဂုံတရင်ရနိုင်ငံရေးတိုက်ခါရကြီးမာမှုလို့လှုပ်တာလားတဖက်မှာလည်းမူဝါဒတွေခိုင်ခိုင်မာမာမရှိဘူးအားနည်းချက်တွေရှိတယ်ဟိုလူမနေရာမှာလည်းမထားတူတတ်ဘူး institution တွေမဆောက်ဘဲနဲ့တေချာမဆောက်ဘဲနဲ့လှုပ်ခဲ့တာပေါ့နော်အဲ့ဒီဟာအစပိုင်းကလေးကမြင်ခဲ့ရတာနောက်ပိုင်းမှာကျတော့ तू อ่ะ Trump ကဘယ်လိုပြောင်းသွားလဲဆိုတော့ဥသိမ်းစိန်လက်ထက်ကတက်ပူဆိုးတာပထဝီနိုင်ငံရေးနဲ့တွက်ရင်ဥသိမ်းစိန်လက်ထက်မှာဒီကျွန်တော်တို့ငြိမ်းချမ်းရေးဘော်လုံးကိုထိုင်းနယ်စပ်ကအဖွဲ့တွေဒီမှာပဲတေချာတည်ထားခဲ့တာဖြစ်ပြီးမှဒီတရုတ်နယ်စပ်ဘက်ကအရောက်တိတ်မခံခဲ့ဘူးဒါပေမဲ့2015ကိုကန့်အရေးကိုကန့်ကိစ္စပေါ်လာတော့ဘော်လုံးကဟိုပေါ့ဗျာဘော်လုံးစကားနဲ့ပြောရင်ဘော်လုံးကဒီတရုတ်နယ်စပ်ဘက်ကအလေးတာသွားတဲ့ဟာမျိုးတွေစဖြစ်လာတာပေါ့နော်အဲ့တော့ NLD အစိုးရကိုကြည့်ရင် तू อ่ะအဲ့ဒီဟာမျိုးတွေနဲ့ဒီပထဝီနိုင်ငံရေးနဲ့ဒီတိုင်းရင်းသားရေးအဆက်ဆက်တွေပြိပကအဆက်ဆက်တွေနဲ့ပတ်သက်လို့လည်း तू ဘာမှတေချာပြင်ခဲ့တာမတွေ့ရဘူး။ဥပမာတရုတ်ကို ไล่ย้อนเองดีตายนะแล้วนักการดีเปียยยามเมื่อตัวมูมิโอเลยตัวนัทองสักคนเราก็ได้ทราบมาตัวเช่นกันด้วยคู่ที่เราเอาอยู่ทำไมตะเกียร์ละด้วยมาไอ้ที่เช่นนี้อยู่ในตะชูมันนิยมจะวิรวาเรหามอยู่ลีดเลยมีไอ้ด้วยอะไรวะเนาะแต่พม่าเลยตากูตัวมาเที่ยวไหนหัวเปล่าตากูรู้ไรอะไรแล้วมีอะไรแต่ส่วนใหญ่เราตัวมามัวอะไรอย่างเลยอันนี้จะสิ่งดีด้วยโอ้เสียดาวตะเกียร์ป้ายอะไรตะเกียร์เอาก็เช่นนี้มันเยอะตะเกียร์ที่น่าเลยแค่อะไรตัวเราจะน่ารอดตันเนี่ยเว้ย
အဲ့ဒီအစိုးရလက်ထက်ညီညာရေးလုပ်ငန်းစဉ်အခုလာမဲ့ဇုထအချင်းပြည်လုံးညီလာခံမျှော်လင့်ချက်စာရီကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်မြမရေးလေးလာသူဥမ္မာမောင်ဆိုးနဲ့ပြည်သူ့ Institute ကသူတည်သည့်ဆိုင်ထွန်းအောင်လင်တို့ဆွေးနွေးကြတာပါကျွန်တော်ကသားညစ်ဦးပါ